ရန်ကုန်တိုင်းလက်ကူမြို့နယ်မှာအကောင်အထည်ဖော်မဲ့ Eco Green City စီမံကိန်းဟာကာလရှည်ကြာနေပြီဖြစ်သလိုလူထုကိုအတိပေးချုပ်ဆိုထားတဲ့သဘောတူညီချက်မဟုတ်လို့ပွင့်လင်းမြင်သာတဲ့စီမံကိန်းမဟုတ်ဘူးလို့လွှတ်တော်ကိုယ်စားလှယ်နဲ့ရပ်ဖက်အဖွဲ့အစည်းတွေကဝေဖန်နေကြပါတယ်။အစိုးရနဲ့ကုမ္ပဏီကြားအချိုးအမြတ်ခွဲဝေတာကလည်းပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတော့ထောက်ပြကြပါတယ်။ဒီအကြောင်းပြည်စုံကတော့ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ။
ရန်ကုန်တိုင်းလှေကူမြို့နယ်ကမြေကတထောင်ကျော်ပေါ်မှာစောက်လုံးမဲ့ Eco Green City မြို့ပြစီမံကိန်းကိုတမတဦးသိန်းစိန်အစိုးရတတန်းကောင်ကန်ကြီးရပ်ပိုင်းလိုမှာအတည်ပြုချပေးသွားတာပါ။ဒါပေမဲ့စီမံကိန်းကိုအခုချိန်ကြီးအကောင်အထည်စတင်တာမရှိသေးသလိုအကျိုးအမြတ်ခွဲဝေတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းပွင့်လင်းမြင်သာမှုရှိတဲ့စီမံကိန်းမဟုတ်ဘူးလို့သခိုင်းတိုင်းပလဲမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ထင်စန်းလိုင်ကပြောပါရယ်။ဒါအပြင်ဒီစီမံကိန်းကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ခွင့်ပြုချမ်းနေတဲ့လို့လို့မရပဲလွတ်တော်ရဲ့အဆုံးဖြတ်လိုအပ်တယ်လို့နှစ်ဖက်သဘောတူထားတဲ့တည်တန်းကာလကလည်းကြော်နေပြီဖြစ်လို့ဆက်ပြီးလုတ်ကင်ခွင့်မရှိတော့ကြောင်းဒေါက်ခင်ဆန်းလိုင်ကပြောပါရယ
်။ဝင်းဌာနကုမ္ပဏီပြေလို့ခိုင်းမယ်ဆိုရင်လည်းဝင်းကြီးဌာနအနေနဲ့ဒါအနေနဲ့တည်ရပေးရမယ်အပိုင်းဖြစ်တယ်။နောက်တော့ကုမ္ပဏီနဲ့ဝင်းကြီးဌာနနဲ့လည်းဘယ်လိုကြိုးစားပေါင်းဝင်အပ်ကြတယ်လဲဆိုတဲ့ကိစ္စမှာသူတို့ကတော့ဒါစတင်စဉ်တော့မီဒီယာတွေနဲ့ခေါ်ပြီးတော့ရှင်းပြပြီးဒီလိုပြောပေးမယ်ဒီနေ့ထိတို့ဒီအကျိုးဟိုကုမ္ပဏီကဘလောက်ရမယ်နိုင်ငံတော်ဘက်ကပိုင်းကဘလောက်ရမယ်ဆိုရင်အကျိုးမြတ်တွေသူရှာခိုးဝေထားတာမရှိသေးဘူးလို့ဒီစာချုပ်ကလည်းဟိုဘယ်တော့ပြောမယ်ဆိုတော့ရှင်းနေချုပ်စီကိုလည်းရောက်ပြီးတော့မှဟိုရှင်းနေချုပ်ကလည်းခွင့်ပြုပြီးမှတဘောလူဟိုတရားဝင်ချုပ်ဆိုတာလည်းစာချုပ်မျိုးလည်းမဟုတ်ဘူးကျွန်တော်တို့ပုတ်ဒီစာချုပ်အောင်ချုပ်သားအောင်ကိုကြည့်ရတော့ကိုကဟိုပြောမယ်ဆိုရင်ဒါက6လရဲ့အတွင်းမှာဒီစာချုပ်ချုပ်ပြီး6လအတွင်းမှာသုံးငန်းကိုအကောင့်ထဲဖော်ရလိမ့်မယ်လို့ဒီလိုပါတယ်အနည်းငယ်ခွဲကြော်ကြော်လောက်၃နှစ်နီးပါးလောက်ရှိလာတဲ့အချိန်ကြီးဒီလုံငန်းတွေကိုလည်းကောင်းတယ်မဖော်နိုင်သေးတဲ့ဆိုတဲ့အခါကျတော့ငကုံမလစာချုပ်ကပြည့်ပြည့်နေပြီဒုတိယစာချုပ်ကိုလည်းအခုချိန်ကြီးထက်လည်းမချုပ်နိုင်ဘူးနောက်ဒီလူမျိုးကိုလည်းပွင့်လင်းမြင်သာချပြထားတာလည်းမရှိဘူးနောက်အခုစိုးစိုးကတော့ဒီလိုကြီးကျယ်တဲ့ဒီလိုစီမံကိန်းလုံငန်းတစ်ခုကိုဝန်ကြီးဌာနကလုပ်မယ်ဆိုရင်လည်းလွတ်တော်ကြီးမှခွင့်ပြုချက်ရမလို့ရမှာဖြစ်လို့ဆိုတော့စလိုရောလေဒါကလေစတင်ကြရလွဲနေတာပေါ့အခုချိန်ကြီးစက်တိုက်လွဲလာခဲ့တဲ့အခါကျတော့ဒါကိုကျွန်တော်တို့ပွင့်လင်းမြင်သာဖြစ်စေတယ
်နိုင်ငံတော်ကကျန်ငွေ 42.3 ဘီလီယံအကျိုးမြတ်ရမယ်လို့ပြောထားတယ်။ဒီ Eco Green City စီမံကိန်းကိုလှေကူမြို့နယ်ရန်ကုန်မန္တလေးအမြန်လမ်းကြီးကနိုင်ငံပိုင်မြေ1453ဧကပေါ်မှာစောက်လို့ရေးဝန်ကြီးဌာနမြို့ပြအင်အားဖွံ့ဖြိုးရေးဦးစီးဌာနနဲ့ Alliance Star Company အုပ်စုတို့ကပူးပေါင်းအကောင့်တွေဖော်ဖို့သဘောတူထားတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်မှာပြည်ခဲ့တဲ့နိုဝင်ဘာ13ရက်ကလွှတ်တော်ကိုယ်စားလှယ်တွေမေကွန်ထုတ်ကြရမှာစောက်လို့ရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးကျော်လင်းကဆက်လုပ်သွားဖို့အစီအစဉ်ရှိရကြောင်းပြန်ဖြေသွားပါတယ်။မြို့ပြနယ်အင်အားဖွံ့ဖြိုးရေးဦးစီးဌာနကဒုတိယညွှန်ကြားမှုချုပ်ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖြေဆိုဖို့ညင်သာပါတယ်။စီမံကိန်းနေနာပတ်သက်ပြီးရန်ကုန်တိုင်းအစိုးရဓမ္မမွန်ရင်ပြည်အောင်စုအစိုးရမှလွဲမနေရတချို့ရှိနိုင်ကြောင်းရန်ကုန်စောင့်ကြည့်ရေးအဖွဲ့တည်ထောင်သူဒေါက်တာညိုညိုသိန်းကပြောပါတယ်။
ဟုတ်ကဲ့အဲ့ဒီစီမံကိန်းကပိုလင်းမြင်သာမှုမရှိတာတော့အမှန်ပဲပေါ့နော်အဲ့ဒါတော့ကျွန်တော်တို့အကြည့်ပြုပါလား။ဒါနောက်နေ့စင်းစစ်ချုပ်အစီအခံစာမှာဟောထားရရကျွန်တော်တိုင်းစင်းစစ်ချုပ်အစီအခံစာမှာဖြစ်ဖြစ်ဒီတော်စုစင်းစစ်ချုပ်အစီအခံစာမှာဖြစ်ဖြစ်ပေါ်လာမှာဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့တော့အဲ့ဒီအထင်ရှားလို့ရှိရင်လည်းဟိုဆွဲမမှုတွေအားနည်းချက်တွေရှိတယ်ဆိုရင်လည်းအချိန်တိုင်းပေါ်လာမှာပဲလို့ဆိုသုံးသပ်ပါလေ
။ဒီမျိုးပြစီမံကိန်းမှာဟိုတယ်တွေတံမိုးသိမ့်အင်အားတွေလုံချင်းအင်အားနဲ့ကျောင်းတွေတက္ကသိုလ်တွေအားကစားနဲ့စေယုံတွေပါဝင်ဈေးရုံတွေနဲ့အစိုးရဌာနဆိုင်ရာရုံးခန်းတွေပါထည့်သွင်းတည်ဆောက်သွားမယ်လို့ဆိုပါရယ်